လူဘဝရပြီဘုရားမြတ်စွာဘုရားတော်ကြီးနဲ့ကြုံတွေ့နေတဲ့အချိန်မှာအရေးကြီးဆုံးအခြေခံအားဖြင့်ပါရေးကြည့်လေအခြေခံအားဖြင့်အရေးကြီးဆုံးအချက်ကအမြင်မှန်ဆိုတာရှိဖို့လိုတယ်နော်
ပါဗျာ
အမြင်မှန်ဆိုတာဘာကိုပြောတာလဲလို့နေလို့ရှင်လုံးနဲ့နာနဲ့မလုံးနဲ့နာကိုခွဲခြားပြီးမြင်ဖို့စာပေလို့ပြောလို့ရှင်ဒါတမ္မာဒိဋ္ဌိလို့ခေါ်တာပေါ့အမြင်မှန်တကယ်ရင်ကြီးဆုံးကလူဘဝရလာတဲ့အခါမှာလုံးနဲ့နာနဲ့မလုံးနဲ့နာဒီတစ်ခုဟာအမြဲတမ်းအသေးစိတ်ရှိတယ်မလုံးတဲ့နာကိုမလုံးပြီးစေဖို့နဲ့လုံးတဲ့နာကိုလုံးပြီးစေဖို့ဒီနှစ်ခုပါမလုံးတဲ့နာကိုတချို့ကရှောင်တတ်တော်လေလုံးတဲ့နာကိုမလုံးပြီးပဲဖြစ်နေတတ်တယ်ဒီနှစ်ခုကမလုံးတဲ့နာကိုလုံးပြီးလို့ရှင်လည်းအကျိုးမဲ့ဖြစ်စေတတ်တယ်လို့လုံးတဲ့နာကိုမလုံးခဲနေလည်းအကျိုးမဲ့ဖြစ်စေတတ်တယ်အပြစ်ဒီနှစ်ခုဟာတူတူပဲလို့ခေါ်တယ်ဘုရားရဲ့ဆရာကလုံးသိနာနဲ့မလုံးသိနာဒီနှစ်ခုကိုခွဲခြားပေါ်ချတယ်အချို့ချို့သောယုံကြည်ချက်တွေရရှိမဲ့ဆိုလို့ရှိရင်လုံးသိနာနဲ့မလုံးသိနာခွဲခြားပြီးတော့သိဖို့မလိုတဲ့အယူဝါဒမျိုးတွေလည်းရှိတယ်ဆိုပါစို့အရာရာကိုထာဝရဘုရားကခံစင်တာဘုရားခံစင်တာဘုရားအလိုတော်ကြားလို့ဆိုတဲ့အမြင်တစ်မျိုးမိမိတို့ရဲ့တဏ္ဍာမှာရောက်လာတယ်။ဘာပဲဖြစ်ဖြစ်ဘုရားလိုတော်ကြဖြစ်ရတာလို့ဆိုရင်လုံးသိနာနဲ့မလုံးသိနာစတဲ့ပဲရှိတော့။အခုလည်းလို့ဆိုအရာရာဖြစ်သည်မြတ်ဘုရားလိုတော်ကြပဲဖြစ်ရမှာဆိုတော့လုံးသိနာလုံးလို့လည်းအကျိုးထူးမှာမဟုတ်ဘူး။မလုံးသိနာလုံးပြီးတော့ကြောင်းလည်းဘာမှအကျိုးထူးမှာမဟုတ်ဘူးလို့လုံးတဲ့မလုံးတဲ့ခွဲခြားပြီးတော့ပြီးဖို့မလိုတဲ့အယူဝါဒမျိုးလဲလောကကြီးမှာရှိတယ်။နောက်တစ်ခုကအရာရာမှာလူ့ဘဝရတာလားဟာအားလုံးဟာကံကြောင့်ပဲအတိတ်ကံကြောင့်ပဲလို့ကံပေါ်မှာပုံချတဲ့အစွမ်းရောက်ကံမဝါဒလို့ခေါ်တယ်။ပုပ္ပိကတဟိတုတေတိဘာပဲလုံးခဲ့လုံးခဲ့ဒီဘဝကြုံပြီးတာရှင်းကလုံးခဲ့လို့ဆိုဒီလိုဘုရားဗလာမင်းမြန်မာလူမျိုးတွေကအဲဒီအစွမ်းရောက်ကံမဝါဒကိုလက်ခံထားတာမျိုးရှိတယ်နော်။ဘာလို့ဒီကံကြောင့်ပဲလို့ဆိုပြီးတော့ကံကိုလက်မြောက်ရှုံးပေးနေတာမျိုးဒီလိုဖြစ်တာလည်းဒါမှားရင်းတဲ့အမြင်တစ်ခုလို့ပြောတယ်။ဒါအမြင်မှန်ဘူးလို့ပြောတယ်။အရာရာကိုကြုံတွေ့ရတာကံကြောင့်ပဲလို့ကံပေါ်မှာပုံမချရအောင်ကံမပုံချလိုက်တာဟာလုံးတဲ့မလုံးတဲ့ဒီနှစ်ခုအတိပဲမဲ့သွားဘာလို့လဲဆိုတော့ငါသူကံတန်းဖြစ်ပါမယ်ကံတန်းဖြစ်ပါလို့ညာမလူတွေနေအဲ့ဒီအစွမ်းရောက်ကံမဝါဒကိုလက်ခံနေတာမျိုးရှိတယ်တတိထားဖို့ပေါ့နော်ဘာလို့ဒီကောင်ကံကြီးကြောင့်လားလို့ဆိုတော့မဟုတ်ဘူးကံကြောင့်ကြီးမဟုတ်ဘူးကံဆိုတာရှိတယ်တော့မှန်တယ်ကံဆိုတာတခြားမဟုတ်ဘူးအတိတ်ဘဝတုန်းကအခုဘဝလိုပဲဒုတိယနေ့စဉ်မှာဒီအိညာကလို့ထမ်းလာတဲ့အချိန်ကနေစပြီးတော့စိတ်ကူးချမ်းစီတာသူစိတ်ကူးချမ်းစီအောင်တွန်းအားလေးတွေစိတ်ထဲမှာဖြစ်ပေါ်လာတာဒါကိုကံလို့ခေါ်တာနှုတ်ကထုတ်ပေါ်ပြီးတော့ပြောတာထုတ်ခဲလို့ပြောပြအောင်စိတ်ထဲကနေတွန်းအားပေးတာဒါလေးတွေကိုကံလို့ခေါ်တယ်ကိုယ်ကြီးလည်းရောတစ်ခုခုကိုလောကဆောင်ရက်တယ်ထွေးလို့လုံးကဆောင်ရအောင်စိတ်ထဲကတောင်းအားပေးတယ်။ခုဆိုတော့ဒီကိုတရားနာဖို့ဆိုတာဒီတရားနာတော့ပဲဆိုစိတ်ကတောင်းအားအရင်ပေးလိုက်တာပေးလိုက်လို့ဒီရောက်လာတာဘလောက်ဝေဝေစိတ်ကတောင်းအားပေးရောက်သွားတာနော်ယုတ်ခန္ဓာကြီးနဲ့ရောက်လာပြီးတော့အလုံးလုံးနေချတယ်လုံးလာတယ်တောင်းအားကြောင့်ရောက်တယ်အဲ့တော့ကံဆိုတာအဲ့ဒါတွေကိုခေါ်တာကံဆိုတာကိုယ့်ရဲ့လုံးရက်တွေကိုကံခေါ်တာလုံးရက်ဆိုတာသုံးမျိုးပဲစိတ်ထဲကတွေးတာလည်းလုံးရက်တစ်ခုပဲနှုတ်ကထုတ်ပြောတာလည်းလုံးရက်တစ်ခုပဲကိုယ်ကြီးလည်းရောက်တာလည်းလုံးရက်တစ်ခုပဲအဲဒီကံတရားကိုတော့အတိအမှတ်ပြောမှာပေါ့လက်ခံရုပ်ကြီးသို့သော်ဖြစ်ပေါ်တဲ့များဟာဒီလိုကံကြောင့်ဒီပဲလို့ဒီလိုပြောလို့ရှိရင်သူအစွမ်းရောက်သွားတယ်ဆိုတော့ဒီဘုမရှောင်မိုးမွေချောင်းအနာမနေပဲနဲ့ ตัวละลูกไก่ลูกเป็นมันดีโยกายาราจาทางกันเนี่ยไม่ทายไม่ชอบเจนลูกเช่นยามีเด็กซีจูโยกายเชียดันเนี่ยชูรีซาเองทางกันยังผมชูซาลูกเช่นแต่เอร่าเดียวกันลูกตอนตั้งมาดูสิเดี๋ยวส่งยาวมาเลยลูกเดียวเจเนจเจ้าเด็กกูที่มันไม่ดีอย่างยาวเจ้าสุนัขคู่เลี้ยงมาผูกลูกเย็นตั้งมาผูกลูกทั้งหมดที่ทำคุณมาเป็นกะลีสวาดุมีมีเรื่องเวลาได้รู้ว่ายาวอะไรเข้ามาติญญาชีเรไรชีเดคนเราเก่าเอซีเก่าเนี่ยญาชีเรเตียนตัดเดแล้วเราคุณว่ามันเตียนคุณมาจูซาวยิ่งนี่เลยเปลี่ยนบ้านเราไรเดติญญาไม่จับคุณกันยาวหรือยาวยาวอะไรจ้ะมาสรุปตรงนั้นวิญญาณมาชีลูกชีลูกลูกเนี่ยเราบรรลุลูกจริงๆมันได้ทั้งที่รู้สึกว่าเออเจ้าเดียวสัตว์จะคู่เลยมั้งสิว่าชาเลยทำอะไรทุกอย่างเออสิว่าเลวยันตานะสิว่าจะช่วยเดี๋ยวสิว่าเลวยันตานะมันดูแต่ละคู่ใครๆจะยาร้องกันมาเว้ยมาหกคู่มาบ้านช่วยจะชี้ดีกันเลยสิสิยาชี้ดีก็ไม่รู้ชี้กันเลยทีดีปิสีเนี่ยยาวไว้แล้วพี่รู้สิว่าบ้านเราบ่ผิดทางแล้วซะสัจจะเจ้าตะคูก็ชื่อไอ้เจ้าก็ยังชามันแต่กันก็ตั้วไม่ชาอ่ะแล้วไปชูซานนี้มันมันรู้สิเนี่ยแต่เจ้าผู้ญาติเจ้าก็สิว่าชาในคําอุทานะตํราหลุขอเลยวิริยะชื่ออ่ะญาติเจ้าขอครับသူတို့ဝိရိယရှိတဲ့အတိုင်းအကျိုးဖြစ်ထွက်မယ်လားလို့ဆိုတော့ဝိရိယရှိရုံနဲ့တော့အကျိုးမဖြစ်ချင်ဘူးလေ။ဘာလို့အပ်တော့ဆိုရင်နံပါတ်1တက်ခေါ်ဆိုလုပ်ငန်းတန်းကျင်မှုတွေ။နံပါတ်2အနလက်တော့မဖြစ်မနေစူးစမ်းမှုဇွဲကောင်းဖို့လိုလေ။နောက်ဥပါယဝိမန္တာမီးပညာတို့လေ။အဲ့တော့ခုမပါပဲနဲ့စူးစမ်းမယ်ဆိုရင်မအောင်မြင်ဘူး။အဲ့ဒါလည်းကံနဲ့မဆိုင်ဘူးနော်ကံနဲ့မဆိုင်ဘူးလောကန်ချမ်းကျင်အောင်မတိရင်ပြင်ရမယ်လောကန်ချမ်းကျင်အောင်ဆက်ကံရောက်ပြတာမဟုတ်ဘူးလောကန်ချမ်းကျင်အောင်ပြင်ရမယ်ဇွဲရှိအောင်ဇွဲနဲ့လုံးတက်အောင်လေ့ကျင့်ပြရမယ်ဤပညာတွေကိုသင်ယူရမယ်ဒီလိုလုပ်လို့ရှိရင်ခန္ဓာအကျိုးအားထုတ်မှုဟာအောင်မြင်တယ်လို့ပြောတယ်ဒီမှာနေလို့ရှင်တယ်မရဘူး။ဥပမာပဲစီလိုခြင်းနဲ့စီလိုခြင်းနဲ့စီမထွက်နိုင်တဲ့တဲကိုစီထဲမှာထည့်စီစုံထဲမှာထည့်သို့မဟုတ်စီစက်ထဲမှာထည့်ကြည့်ရင်တော့တဲကဘယ်လိုမှစီမထွက်ဘူး။ဒါပြလို့နီးတင်ကြတာဒီမဖြစ်နိုင်တဲ့ဟာကိုလုပ်လာလို့ဒီလိုဆိုလို့လားတော့နီးမှန်ရမယ်ကိုလုပ်တဲ့ဟာတော့မဟုတ်နီးတင်ကြအမှန်တန်ကအရေးကြီးတယ်လေ။ကျိုးစားနိုင်မရဘူးလို့ဒီလိုပြောတာနော်အဲ့ဒါကြောင့်မို့ဒီလိုတရားမျိုးဟာကံနဲ့မဆိုင်ဘူးလေပါဠိနဲ့ဆိုင်လို့ဆိုရင်ခုနပြောတဲ့ကြံကျင်မှုလို့ပစ္စုပန်တို့ရဲ့တည်းနဲ့ဆိုင်တယ်ဒါပြင်ကံနဲ့ဆိုင်တာကဘာ၄ုံတို့နေမယ်ဆိုလို့ရှိရင်ဒီယူဝါရလာတဲ့အခါမှာမျက်စိကောင်းတယ်ဝေးလာတဲ့အချိန်မှာအုံနောက်ကောင်းတယ်သိဉာဏ်ရှိတယ်ဒါရင်ကံနဲ့ဆိုင်ဒါတော့ပြင်လို့မရဘူး။ဝိညာဉ်လုံးရဲ့မျက်လုံးကန်းလာတယ်ဆိုရင်ဒါတော့ကံကြောင့်ဖြစ်တာ။ဘယ်တော့မှမတက်ဘူး။ဝိညာဉ်လုံးကတန်းစင်တက်ဖြစ်လာတယ်။နော်။ retaliate ဖြစ်လာတယ်ဟိုပါတော့ပေါင်းတော့မှမှန်တာတို့ပါတော့ကိုယ်ကိုယ်တော့မတိတာမျိုးတွေတို့ညာမျိုးတွေဖြစ်လာတာမျိုးじゃဒါကတော့ကံနဲ့တော့ဆိုင်။အဲဒီပုဂ္ဂိုလ်မျိုးကတော့ဒီဘဝမှာဒီဘဝတွေကိုဆက်ကြည့်ပါဦး။ဒီနေ့နဲ့ပတ်သက်လာလို့ရှင်ကံနဲ့ဆက်တယ်။ဒါမို့လို့မြတ်စွာဘုရားကဟောတဲ့အထဲကံဟုမူလသံဗုဒ္ဓတို့ကံဟာမူလအကြောင်းဆိုတော့ဟုတ်တယ်။မူလအကြောင်းတော့ဟုတ်တယ်။သို့သော်ကံကိုကြည့်ပဲအပြစ်ချလို့မရဘူးလို့ဒီလိုပြောတာနော်။ကံကြီးပြစ်ချလို့မရဘူးလေ။ကံကမူလအကြောင်းတော့ဟုတ်တယ်
ညာတို့ဝီရိယလို့လည်းဆိုင်တယ်လို့ဒီလိုပြောတာညာဝီရိယတွေနဲ့လုပ်ဖို့လိုတာပေါ့ကံနဲ့တော့ဆိုင်ဘူးဉာဏ်ဝီရိယနဲ့ပဲဆိုင်တယ်အဲ့ဒါကြတော့ဉာဏ်ဝီရိယကိုအသုံးချလို့အောင်မြင်မယ်ဆိုရင်ဉာဏ်ဝီရိယကိုသုံးချရမယ်ဒီလိုဆိုလို့အဲ့တော့အမြင်မှန်ဆိုတဲ့နေရာဓာတ်သိအရေးကြီးတာနော်အတွေ့အခေါ်အမြင်မှန်ပါဒီလောကမှာကြီးပွားတိုးတက်နိုင်ဒီဘုရားဘာသာမဟုတ်ဘဲနဲ့နိုင်ငံများလူတွေကြီးပွားတိုးတက်နေတာအဲ့ဒီကြည်ပွားတို့ ਨੇ သူမှအချင်းလေးကောင်းလေးလမ်းကြောင်းမှန်နေတယ်ပေါ့စီဝါရေးလောက်ပဲဆိုစီဝါရေးလမ်းကြောင်းမှန်နေတယ်ပတ်ဝန်းကျင်ကောင်းတယ်အချင်းလေးကောင်းတယ်ဆောင်ပြားတဲ့ဓာရီမဟုတ်လဲဆိုဟောတယ်ပတိဥပတိတဝါသာဆိုသင်္ကြန်ရည်နေရာရွေးနေရမယ်ဆိုတာအချင်းလေးကောင်းတစ်ခုရအောင်ပြောတာလူတယောက်ကပညာတက်ကြီးတော့ဖြစ်ချင်တယ်ဒါပေမဲ့ကြောင်းလည်းမရှိဘူးတက်တဲ့သူလည်းမရှိဘူးစတတ်တဲ့ပုဂ္ဂိုလ်လည်းမရှိတဲ့တော့ခေါင်ကောင်ကြီးကသွားနေဘလို့မှတက်တဲ့သူပြညာတတ်ဖို့ရှိတက်တော်တဲ့နေရာသူနေတာမဟုတ်ဘူးဖြစ်လူတယောက်ကကျမ်းမာရေးရကြတယ်သို့တော်လည်းယာတိကုတုသိပြင်းထန်တဲ့နေရာတော့အစာအာဟာရရှားတဲ့နေရာတော့သွားနေပဲဆိုဘလို့မှကျမ်းမာရေးမရနိုင်ဘူးအဲ့ဒီပုဂ္ဂိုလ်အတက်တော်တဲ့နေရာမဟုတ်ဘူးစီးပွားရေးလုပ်ချင်တယ်သိဉ္စီစီဝါရေးလုံးလုံးမရအယောင်းဝတ်မကောင်းတဲ့နေရာမှာသွားနေပဲဆိုလို့ရှင်ဘလို့မစီဝါရေးလုပ်လို့ရမှာပေါ့ပညာရေးစီပွားရေးဈာမရေးဆိုတဲ့အရေးကိစ္စတွေနဲ့တင့်နေရတဲ့နေရာကိုရွေးချယ်နေတတ်ရမယ်ဒါအကြောင်းတစ်ခုလို့ပြောတာနော်ကံနဲ့ဆိုင်တယ်ဟုတ်လားကံနဲ့ဆိုင်အဲ့ဒါကိုအမှန်မြင်တာမျိုးကိုဒါအအမြင်မှန်လို့ပြောတာနော်အမြင်မှန်ရှိရမယ်အဲ့ဒါလို့အမြင်မှန်ရှိလာပြီဆိုလို့ရှိရင်ဘုရားကိုကြိုက်တဲ့ပုံပေါ်လို့ရတယ်ဘုရားဘာသာတရားတော်ရလူတယောက်ဟာကိုကြိုက်တဲ့လမ်းကြောင်းနဲ့ရွေးချယ်ပြီးတော့ကိုသွားတဲ့စခန်းကိုသွားလို့ရတယ်သို့တော့ဆံရအကြောင်းတရားတော်ပြည့်စုံအောင်လုပ်အောင်ဖြစ်ပြရဖြစ်ပြရဘဝမှာကျိုးအစင်းလာလာပါပါရွေးဖြစ်ခြင်းနဲ့အသက်ရှည်ခြင်းနဲ့ကျန်းမာခြင်းနဲ့ဉာဏ်ပညာကောင်းခြင်းနဲ့ဆိုလို့ရှိရင်ဆရာအကြောင်းတရားတွေရှိတယ်။အသက်ရှည်ခြင်းနဲ့ဆိုလို့ရှိရင်ဒုညာတဲ့တတ်တာလေးပါပြီးရှောင်ရမယ်ဗျာ။ဒုညာတဲ့တတ်မှုတွေကိုရှောင်ရမယ်။ပဏာတိပါဒါရှောင်ရင်တတ်တော်လေးပေါ်မှာမေတ္တာထားတယ်။တရားဖြတ်တာကိုလူကိစ္စနဲ့မှမလုပ်ဘူး။ဟောတာအသက်ရှည်ပဲကျန်းမာပဲ။ပညာတတ်ခြင်းနဲ့ဆိုလို့ရှိရင်ဒီဘဝမှာလည်းစီးပူးတယ်လေ့လာတယ်သတိရအောင်ပညာနဲ့ဒါပညာတတ်ခြင်းအကြောင်းခုလိုတရားနာနေတာဒါပညာတတ်ခြင်းအကြောင်းတရားတစ်ခုအခုတော်တော်များများထင်တာသူများစာသင်နေတာကိုအားပေးလို့ရှိရင်ဒါပညာတတ်လာလို့ထင်အပေါ်ယံနေတဲ့တော့ဟုတ်တယ်ချက်ချင်းမရဘူးအဲ့ဒီဟာဆိုတော့စာကျူးသားနေတဲ့ပုဂ္ဂိုလ်တရားစာဥစာသင်သွားလို့လေလူပြီးတော့နောက်ဘဝပညာကြီးရပါလေဆိုနောက်ဘဝမှာကြီးမှာအဲ့ဒီပုဂ္ဂိုလ်ကြီးတော့မှာအကြောင်းအခြေအနေပြီးမှကြီးနိုင်အဲ့ဒါလိုဘယ်လိုပဲနဲ့ဒီဘဝနဲ့ပဲတန့်ချင်တဲ့စိတ်နဲ့သင်ကြားမယ်လေ့လာမယ်ရတဲ့အချိန်ဝင်းလေးမှာတရားနာမယ်စာဖတ်မယ်ဆိုရင်ဟောပညာချက်ချင်းရမယ်။ညစောမရပါပညာမာမီဖြစ်တဲ့အခါမှာဘယ်လိုနည်းနဲ့ဖြည့်ရတော့လို့စာပေထဲမှာလေ့လာကြည့်တဲ့အခါကျမတိရာတွေကိုတိတဲ့ပုဂ္ဂိုလ်တွေကိုမင်းဉာဏ်စုံစမ်းပြီးတော့ပတ္တနာယူရာဟာပညာတို့ခြင်းအကြောင်းပဲ။နောက်တုတ်ရတဲ့ခုကမြတ်စွာဘုရားဟောတာ။ဒီတရားနာတာတို့ခုနကမတိသေးတာတွေမေးတာဉာဏ်တတ်တို့ဟာဒါမဟာပညာတောင်းတဲ့နေ့ကပြိပရာပညာကြီးခြင်းရဲ့အကြောင်းနေပဲ။ဒီဘဝကစပြီးမတိသေးတာမေးလိုက်တာနဲ့ပြီးတော့တယ်နိ။ချက်ချင်းပြီးအဲ့ဒီတိကရဟာပျောက်သွားတာမဟုတ်ကိုယ့်ရဲ့ဒီ mental process လို့ခေါ်တဲ့စိတ်အစဉ်ထဲမှာပါသွားကြီးရတာငယ်ငယ်တုန်းကကျောင်းနေခဲ့တဲ့ပညာရည်တွေဟာလုံးဝပျောက်သွားတာမဟုတ်ပဲပျောက်သွားမယ်ဆိုရင်အငယ်တန်း ကိုမူလနာပညာသင်ထားတဲ့ကလေးဟာပဲတက်ကဲ့သို့တက်နိုင်မှာ။ငယ်တော့သင်တာတွေကြောက်သွားတယ်ဆိုရင်အလယ်တန်းရောက်ရင်သူပဲရှိတော့မှာ။အလယ်တန်းကနေထက်တန်းရောက်တယ်ပဲရှိတော့။ထက်တန်းပညာသင်တာတွေကြောက်သွားရင်တက်ကဲ့သို့ပဲလိုက်နိုင်မှာ။ဒါမပြောက်ဘူးဆိုတော့သိချတယ်။အဲ့ဒါလိုပဲကိုသင်ထားတဲ့သိထားတဲ့အရာတစ်ခုကပျောက်သွားတာမဟုတ်။မပျောက်ဘူးမိမိရဲ့စိတ်အစဉ်တွေမှာပြင်းဝတ်သွားတာ။အဲ့တော့ကိန်းဝန်တယ်ဆိုတာတချို့ကသွေးကောင်းတွေလည်းအုံနောက်ထဲမှာခုနပြောတဲ့လုံသမားကံတရားတွေဟာအုံနောက်ထဲမှာကိန်းဝန်တယ်လို့ဒီလိုထင်ကောင်းတယ်အုံနောက်ရဲ့တခုကလူမသေးခင်လေးပဲရှိတာဒီကြားထဲမှာလည်းအုံနောက်ပြတ်သွားနိုင်တယ်လေအဲ့ပြတ်သွားရင်ကံတရားတွေပြတ်သွားမှာမဟုတ်နှလုံးထဲမှာတည်နေတယ်ဆိုရင်နှလုံးဆိုတာလည်းခိုင်ရဲတာမဟုတ်ဘူးလူသေးသားတဲ့အခါကျနှလုံးနဲ့ပြတ်သွားတာပြတ်သွားရင်ကံတရားတွေပါတော့မဟုတ်ဒါပါတော့ခုခေတ်စဉ်းစားပြီးတာမန်ကြည့်မယ်ဆိုရင်စီဒီထဲမှာအတန်တွေထည့်ထားတယ်ဆိုတော့အဲဒီစီဒီကိုပြတ်သွားရင်ဒီအတန်တွေပါသွားတာပဲပေါ့။ဟုတ်ပါဘူး။ဒါလည
်းပြန်ရ
တယ်။အဲတော့လူရဲ့နှလုံးနဲ့အုံနောက်ထဲမှာနေတဲ့ဒီတီးနေတယ်ဆိုတဲ့ကံတရားတွေကအုံနောက်ပြတ်သွားမယ်နှလုံးပြတ်သွားမယ်ဆိုရင်ဒါတွေပါသွားနိုင်ဘူးလ
ား
။ပါသွားပါဘူး။ပါသွားတယ်။ဒါပေမဲ့လို့ခုကံတရားဆိုတော့တဘွားတစ်ခုနဲ့တဘွားတစ်ခုမပါဘူးဆိုတော့အုံနောက်ထဲမှာဂိတ်တာမဟုတ်ဘူးနှလုံးသားထဲမှာဂိတ်တာမဟုတ်ဘူးဘယ်မှာဂိတ်တာလို့ဆိုစိတ်အစင်နဲ့ဂိတ်စိတ်အစင်ကတော့ဘယ်တော့မှမပြတ်ဘူးအစင်ဆိုတာကပထမစိတ်လေးပြတ်သွားရင်ဒုတိယစိတ်ပေါ်လာတယ်ဒုတိယစိတ်ပြတ်သွားရင်တတိယစိတ်ပေါ်လာတယ်တတိယစိတ်ပြတ်သွားရင်သုဒ္ဓစိတ်ပေါ်လာသုဒ္ဓစိတ်ပြတ်ရင်ပစ္စမစိတ်ပေါ်လာတယ်တစ်ခုပြောက်တစ်ခုပေါ်တစ်ခုပြောက်တစ်ခုပေါ်ခုခေတ်စကားနဲ့ဆိုအွန်လိုင်းပေါ်အွန်လိုင်းဖြစ်သွားonline ဖြစ်သွားတယ်ဆိုတော့ပြက်ပြီးတော့နေထားလည်းမရှိဘူးကြံနေထားလည်းမရှိဘူးဒီတိုင်းကကိုယ့်ဘဝမှာဒိဋ္ဌိမရမရှင်းပြန် line တိုင်းနဲ့ပဲခွန်ဒါကြောင့်မလို့ဒီဘဝလောက်ထားတဲ့သို့မဟုတ်အတိတ်ဘဝတုန်းကလောက်ထားတဲ့ကံတရားတွေဟာခေါင်းဒီ line ပေါ်မှာရောက်နေတာလို့ပြောတာကိုယ့်ရဲ့ဒီ mental process ဆိုတဲ့ line ဒီပေါ်မှာဝင်နေတာအဲ့တော့ဝင်နေတဲ့အခါကျတော့ तू ကဆိုင်းရဆိုင်းရအကြောင်းရလာတာနဲ့တရားနဲ့ဆရာဆရာအကြောင်းတွေ့တာနဲ့တရားနဲ့အကျိုးပေးတော့တာအဲ့ဒီမှာအကျိုးတစ်ခုထုတ်တော့တာဒါကြောင့်ပျောက်ပြက်သွားတာမဟုတ်ဘူးပညာသင်တာလည်းပျောက်ပြက်မသွားဘူးလုံးသမြကံတရားတွေအားလည်းပျောက်ပြက်မသွားဘူးစိတ်ကံနှလုံးထဲမှာသို့သောလုံးသမြကံတွေကအကုန်လုံးအကျိုးပေးရမလားလို့ဆိုစဉ်းစားကြည့်ပေါ့ဒီပင်ကအသီးသီးရောမျိုးစေ့တွေအများကြီးရှိတယ်ခေါ့နော်အစေ့တွေအများကြီးရှိတယ်
ပါပါဗျ
ာအစိတ်တိုင်းအပင်ပေါက်ရလား
ပေါက်ပါပါဗျာ
ပေါက်ဘူးအဲ့တော့အစိတ်ကအပင်ပေါက်ဖို့အတွက်အကူအညီတွေလိုနေတယ်ဘာလို့လဲဆိုညင်နေညင်နေအဲ့ဒါလိုပဲတချို့ကံတွေကအကူအညီအကြောင်းမပါလို့ရှိရင်သူတို့မပေါက်နိုင်ဘူးမကံနိုင်ယူပြီးတယ်လို့တော့တွက်လို့မရနော်ဒါကြောင့်မို့ကံနေမဲ့လို့ expire ဖြစ်သွားတာရှိဆေးနဲ့ expire ဖြစ်တာမဟုတ်ကံနဲ့ expire ဖြစ်တယ်အစ္စရာဖြစ်တဲ့ကံကိုဟောဒီကံလို့ခေါ်တယ်။ပမာဏမျိုးတွေပြောကြတယ်လေတခုခုကြိုးမရတော့ဆိုမလို့ဟောဒီကံဖြစ်လိုက်တာပြောကြတယ်။အဲဟောဒီကံဆိုတာအစ္စရာဖြစ်သွားတာပြော။ဆိုပါလို့ကံတစ်ခုဟာသူ့ရဲ့စွမ်းအားရဲ့သူ့ရဲ့အရှိန်ကဒီဘဝမှာပဲအကျိုးပေးတယ်။နောက်ဘဝတရားသူကလိုက်နိုင်တဲ့စွမ်းမရှိတဲ့ကံမျိုးရှိတယ်။အရှိန်မတူဘူး။အဲ့ဒါကိုဒိဋ္ဌဓမ္မဝိရဒိယကံလို့ခေါ်တယ်။သေးတာဓမ္မဝေရတရားဆိုသူ့ရဲ့အကျိုးမှာဒီဘဝမှာလည်းဖြစ်နိုင်တယ်။နောက်ဘဝထိအောင်သူ့အကျိုးမပေးဘူး။ဒီသိက္ခာနိဗ္ဗာန်ရဲ့ကြီးကောဗတိတေဘောဆေစ်ဒီပင်ဒီဟိယွဲ့တွေဟာသူ့ရဲ့တက္ကံတိုးတယ်လေ။သိက္ခာလေးတွေဆိုင်တာသူကတက္ကံတိုးတယ်။ပန်းပန်းကလေးတွေဆိုလည်းတက္ကံတိုးတယ်လေ။အဲ့ဒီတက္ကံတိုးတာသူတက္ကံတွင်းကသူလုံးနိုင်တာဘဝကျသူဆက်ပြီးလိုက်အဲ့ဒါလည်းပဲဒီကရမဝိရဏယကံဆိုတာဒီဘဝလုံးတိုင်းဒီဘဝပဲဒီဘဝမှာသူကအစင်မပြေလို့အကူကြီးတွေမရလို့ဆိုရင်သူဒီတိုင်းအိစပိုင်ရဖြစ်တော့သူကဒီခေါင်းမျိုးစိတွေကမြင်နေရင်လည်းမတွေ့ရလို့မပေါက်တော့တယ်လို့ပဲတခါတချို့ကံကတော့စွမ်းအားတွေပြည့်သွားလို့ချက်ချင်းကြီးအကျိုးပေးတာနောက်ဘဝမှာဒီဘဝကတည်ရတဲ့တိုင်နဲ့သူကအကျိုးပေးနိုင်တဲ့ကံအဲ့ဒီကံနဲ့ဆိုင်ရာအကြောင်းတရားတွေရဲ့အကူကြီးရအောင်အဲ့ဒီကံကိုဥပပစ္စဝေရဏိယကံလို့ခေါ်တဲ့စာမျိုးဒုတိယဘုရားမှာတဲ့ဒီဘုရားတည်နောက်ဘုရားမှာကျိုးပြီးမဲ့ကံအဲ့ဒီကံလည်းခုနလိုအကြောင်းကုညီမဲ့အကြောင်းတရားတွေမလာလို့ နောက်ဘဝကဒီနေ့ကံကံတွေဝင်ကျိုးပေးသွားလို့သူ့မှာခွင့်လန်းမရလိုက်ဘူးဆိုတော့အဲဒီကံလည်းအစ္စရာဖြစ်သွားတာ။အများကြီးအစ္စရာဖြစ်တာရှိတယ်နော်။နောက်တတိယဘဝကလည်းနိဗ္ဗာန်ထိအောင်သက်တမ်းရှိတဲ့ကံမျိုးလည်းရှိတယ်။အဲဒီကံမျိုးကြတော့သူဆွမ်းအားရတဲ့ပြည့်နေပြီတဲ့ကြောင့်။သူကတော့ခုနအွန်လိုင်းဖြစ်နေတာ။အွန်လိုင်းဖြစ်တယ်ဆိုအဲဒီကံမျိုးကိုဘုရားနိဗ္ဗာန်မရမချင်းတတိယဘဝနေဆိုပြီးအခြေတည်ပြီးပြီးတဲ့အချိန်မှာချုပ်ပြီးအဲ့တော့ဘုရားဘာသာတွေအနေနဲ့စဉ်းစားကြည့်မယ်ဆိုရင်ကောင်းတာနဲ့လုံးမိတာလို့မကောင်းတာတွေနဲ့လုံးမိတာလူတွေကမကောင်းတာလုံးပြီးလို့ရှင်ဘုပ္ပါမတို့ရဲ့ချိန်မှာကြောက်တယ်ဘုပ္ပါမရဲ့ချိန်မှာကြောက်အဲ့တော့ကြောက်လို့ရှင်လွတ်လန်းရှိရလားလို့ဆိုပြီးလွတ်လန်းရှိတော့လို့လို့ရပြောင်းအောင်လုပ်တဲ့နည်းတွေရှိတယ်เนาะကောင်းတဲ့ကံကတော့ပြောင်းအောင်လုပ်စရာမလိုဘူးပေါ့လူတိုင်းလူတိုင်းကြိုက်တာအကျိုးကလည်းကောင်းမျိုးပေးဒါပြင်မကောင်းမှုတစ်ခုကိုကိုလုပ်ထားလို့အဲ့ဒီကံကနေလွတ်ချင်ပါတယ်ဆိုရင်သစ္စာပြားကလွတ်လန်းဘယ်လိုခေါ်ထားတယ်လို့ဆိုလို့ရှိရင်မကောင်းတာကိုလုပ်တဲ့အလုပ်ကိုမကောင်းတာကိုမကောင်းမှုလို့မြင်ဖို့ကနံပါတ်1မကောင်းဘူးလို့မြင်ပြီးတဲ့အခါမှာအဲ့လိုမျိုးထပ်မဖြစ်အောင်ဖြောင်ရှားတာနံပါတ်1နံပါတ်3ကကောင်းတာတွေကြီးပဲဆက်လုပ်ဖို့လားနံပါတ်3အဲ့ဒီဒီနဲ့ခုနကကိုလုထားတဲ့ကံတစ်ခုဟာဘေးကို push away လောက်ထားလိုက်တာဘေးကိုတွန်းပစ်ထားလိုက်တာအဲ့ဆိုလို့လက်လုံထားလိုက်တာပျောက်သွားတာတော့မဟုတ်ဘူးတော့ဘယ်လိုမှမပျောက်ဘူး online ချက်နေတာမပျောက်ဘူးသို့တော့တွန်းပြီးတော့ဖယ်ထားလိုက်ရတယ်အဲ့ဒီတွန်းဖယ်ထားတဲ့ကံတရားဟာသူကအကျိုးပေးမဲ့ဘယ်တော့မှမရတဲ့အခါခုနကကောင်းတဲ့ကံတရားယူတဲ့အချိန်လေးပြီးတော့သူကဘယ်လိုမှအခွင့်အလမ်းမတားပဲနဲ့နောက်ဆုံးကြတော့ဘဝတဏ္ဍာကတွုံးရောက်သွားတဲ့အခါကျတော့လောကတုတ်သွားဘယ်လိုသိတော့မလုပ်ဘူးအဲ့ဒီကနောက်ဆုံးကပရိသေရှင်ကပေးနိုင်ဘူးဆိုလို့ရှိရင်အများကြီးတက်တာဟိုဒီရိုးတော့လည်းခန္ဓာကပြီးတော့ပေးရတယ်ဘုရားပဲမြတ်စွာဘုရားတောင်းပါပဲခေါင်းကိုက်တာလို့ခါတာလည်းဟာလို့ခန္ဓာကိုယ်ကြီးမှလာပြီးတော့ပေါ်တတ်တယ်။ဒါပြီးတော့အဲ့ဒါပေါ်လို့ဆိုတော့အတိတ်ဘဝတော့ဘုရားတောင်းမှာတဏှာတွေရဲ့သာသမီဖြစ်နေတယ်။အဲ့လိုဖြစ်လို့သူ့ဘုရားငါးနာပြီးတော့ငါးတကောင်ကိုလေပေါ်တင်လိုက်တဲ့အခါအဲ့ဒီငါးကထထပြီးတော့ခုံတာခုံတော့အမေလုပ်တဲ့ပုဂ္ဂိုလ်ကအနာနာထုံးတဲ့ငါးရဲ့ခေါင်းကိုရိုက်လိုက်ငြိမ်းသွားတယ်အဲ့ဒါကိုသဘောကျပြီးတော့အဲ့ဒီကလေးလေးဖျားလောက်ကလေးလေးကပြုံးပြီးတော့သဘောကျခဲ့မယ်အဲ့ဒါကြောင့်မလို့ခေါင်းနာတဲ့ခေါင်းကိုက်တဲ့ယောဂန်တို့ဟာအတန်တရာမှာလိုက်လာတာပဲအဲ့ဒါအဲ့ဒါကြောင့်ဖြစ်တာအဲ့ဒါကြောင့်ကံကြောင့်ဖြစ်တာလို့ပြောကြတယ်နော်အဲ့ဒီသဘောမျိုးပဲအခုနိုင်ငံသားကရေးထားတဲ့စာအုပ်ကစာအုပ်တော့ဆိုခရစ်စတန်ခရစ်စတန်တွေတို့သူကအိမ်ဝိချပြီးတော့သူကချီရဒီလူမျိုးယောဂဖြစ်နေလို့ရှင်အိမ်ဝိချပြီးတော့ခုလားအမျိုးသမီးတစ်ယောက်ကဒီခြေရောက်တွေပါလေကိုက်ခဲပြီးတော့လမ်းမလျှောက်နိုင်တော့ဘူးခုခုပြမမာလို့ဆိုလေးဘက်နာတို့ arthritis တို့ gout တို့လိုမျိုးပါလေအဲ့တော့ခုချရတဲ့သွားနေရအဲ့ဒီမျိုးကြီးကသူယောဂဘယ်လိုမှခုလို့မပြောက်တဲ့အခါကျတော့အဲ့ဒီအိမ်ဝိချပြီးခုလည်းသူစီသွားတော့အိမ်ဝိချပြီးတော့ကြည့်တော့ဘာမြင်တယ်ဆိုလို့ရှင်သူပြောတယ်ဒီပုဂ္ဂိုလ်အားတဲ့ခုပုဂ္ဂိုလ်အားတဲ့လုံခဲ့တဲ့ခုနှစ်ဘဝလောက်ကအားတဲ့လုံခဲ့တဲ့ခုနှစ်ဘဝလောက်ကသူရောမမှာကိုတပိုင်းတစ်ခုရှိတယ်ဒီဘာသာမတူတဲ့ပုဂ္ဂိုလ်တွေကိုချစ်သေးစွာကြွေးတယ်ဆိုတာထောင်ထဲမှာထည့်ပြီးတော့ချင်းသေးတွေနဲ့လှုပ်ပေးလိုက်တာချင်းသေးတွေကကြိုက်တာအဲ့ဒါကိုသူကကြည့်ပြီးတော့လူတယောက်ကိုအဲ့လိုလှုပ်လိုက်တဲ့အခါချင်းသေးကနေပြီးတော့ထွက်ပြီးတော့ကြိုက်တာအဲ့ဒီပုဂ္ဂိုလ်လဲကျသွားပြီးတော့ဒုက္ခရောက်သွားတာကိုသူကဝန္တာအာရအပေါ်နေပြီးတော့ရေးပြီးတော့တက်ခုတ်ကြည့်ပြီးတော့ရေးခဲ့ဘူးတဲ့ဘောကျခဲ့ဘူးအဲ့ဒီအဲ့ဒီလူကအိမ်ဝင်ချတဲ့ချိန်ကမြင်တာသူဒါကြောင့်မို့လို့သူကဒီဘဝမှာခြေတော့ပြောတာဖြစ်တာ။နောက်အိမ်ဝချပြီးတော့သူဟောစရာနဲ့သူပြတ်ဖတ်တဲ့အခါကျတော့သူတို့ခရစ်စတန်တရားနဲ့ဆန့်ကျင်နေတဲ့အခါဘုရားဘာသာအတွေးခေါ်ကံကံရဲ့အကျိုးနဲ့သူတူနေတယ်။
အဆောက်တော့ရှိအဲ့လိုရေးတယ်ဟောစဉ်းစားကြည့်မယ်ဆိုလို့ရှိရင်ဒီလိုကံဆိုတာတော့လိုက်လာတတ်တယ်လုံးဝကြီးလွတ်သွားအောင်ကတော့ခုနကမက်ဖို့ရသွားပြီရတ္တမဲ့ရဖို့ရသွားပြီဆိုလို့ရှိရင်တော့အဲ့ဒီနောက်မှာတော့ဘာကံကမှဝင်ပြီးတော့ဘဝတစ်ခုကိုထူထောင်တဲ့အကျိုးမျိုးမပေးနိုင်ဘူးလေအဲ့တော့ကံနဲ့ပတ်သက်လာလို့ရှိရင်အရာရာမှာကံမချပဲနဲ့ပြစ္ဆုတ်ပန်ဆိုင်ရာအကြောင်းတရားတွေမှာလက်ခံယုံကြည်ပြီးတော့ထိုအကြောင်းတရားတွေတိုင်းမတို့ဟာဒီကိုယ်ဘဝရဲ့ကိုယ်ပုံဖော်နိုင်တယ်လို့စိတ်ထဲမှာကြည့်လို့အောင်းနေပြီးတော့ကောင်းတဲ့ကံတွေလုပ်ဖို့ဒါကိုအမြင့်မှန်လို့ပြောတာနော်အဲ့ဒါဒီလိုအမြင့်မှန်ရှိပြီဆိုလို့ရှိရင်တဏှာထဲမှာသွားတဲ့ပုဂ္ဂိုလ်ဟာအမြင်မှန်ပေါ်မှာအခြေခံပြီးတော့အလုံးလုံးပြီးတော့သွားရမယ်ဆိုလို့ရှိရင်တဘွားကနေတဘွားချမ်းသာဒုက္ခရပြီးတော့တဏှာထဲမှာခီးသွားရင်ချမ်းသာဒုက္ခပြည်ပြည်ဝဝရနေကြပါမယ်သို့သောတဏှာချမ်းသာဆိုတာအဆုံးတကြတော့မကောင်းဘူးအဲဒီလိုမကောင်းဘူးလုံးဝချမ်းသာတယ်လို့ပြောလို့မရဆင်းရဲလိုက်ချမ်းသာလိုက်ဆင်းရဲလိုက်ချမ်းသာလိုက်ဒီလိုပဲသွားနေမှာပဲတန်တရာလည်းမှရောက်တဲ့ပုဂ္ဂိုလ်ချက်ယတနာကတော့ရှိနေမှာပဲဘဝမှာเนาะအဲ့တော့တန်တရာရဲ့အချမ်းသာဆိုတာလုံးဝပြည့်စုံတဲ့ perfect ပဲဖြစ်ဖို့ပေါ့နောက်ဆုံးကြတော့ဗာတဲ့အဆုံးသတ်လို့ဆိုသေခြင်းနဲ့အဆုံးသတ်ဒါတော့လုံးဝမရှိအောင်အဲ့ဒီသေခြင်းဆိုတဲ့အဆုံးသတ်မှုကြည့်အောင်မလိုချင်တော့ဘူးလုံးဝ perfect ဖြစ်တဲ့ချမ်းသာကိုရကြတယ်ဆိုလို့ရှိရင်အမှန်တရားမြင်အောင်ကျိုးစားဖို့လိုတယ်အမြင်မှန်ရပြီအမြင်မှန်လေးရှိရုံနဲ့တော့တဏှာရောကမလိုသေးဘူးတဲ့ခေါဏတဏှာထဲမှာချမ်းချမ်းသာသာသွားနိုင်ရုံပဲရှိသေးတယ်အမှန်မြင်ဖို့လိုသေးတယ်တဲ့အဲ့ဒီအမှန်မြင်လဲဆိုတာဘာလို့လို့ဆိုတော့ခေါင်းကြီးတို့တွေအခုမြင်နေတာဒီစိတ်ကဖန်တီးထားတာတွေကိုမြင်နေကြတာစိတ်ကပုံပေါ်တာကိုမြင်တာဥပမာမြင်လိုက်လို့ရှိရင်အော်ဒါယောက်ျားပဲဒါကအမျိုးသမီးပဲဒါအမျိုးသားပဲဒါကငါပဲဒါကသူပဲဒါကဗာပစ္စည်းပဲညာပစ္စည်းပဲ ਨੇ ဒါတွေကစိတ်ကပုံဖော်ထားတာတွေနိစိတ်ကပုံဖော်ပြီးတော့လူတွေကနာမည်ပေးထားတာခေါ့လားနာမည်ပေးထားလို့သူမမတူပဲ ਨੇ လေစာအုပ်ပဲကြည့်အောင်အင်္ဂလိပ်လိုကျတော့ book လို့ခေါ်တယ်ဗမာစာအုပ်လို့ခေါ်တယ်ဆိုတော့စိတ်ကပုံဖော်ထားတာတွေနိအဲစိတ်ပုံဖော်ထားတာတွေကိုဖောက်ထွင်းပြီးတော့အကျဉ်းအနှစ်ကိုမြင်အောင်လုပ်တာဟုတ်တာအမှန်မြင်တယ်လို့ပြောတာနော်မှန်ပါပါဘုရားအဲ့ဒီအမှန်ကိုမြင်မှအမှန်မြင်အောင်ဟိုခုခေတ်အလုံးနဲ့ပြောမှဆိုရင်ဝိပဿနာချက်နေချက်တာဝိပဿနာချက်ချက်လိုက်တဲ့အခါကျတော့ကိုယ့်ကိုယ်ကိုပဲစဉ်းစားကြည့်ဖို့ငါကမာလို့ထင်နေတဲ့အရာဝတ္ထုတစ်ခုဟာကိုယ့်ကိုယ်ကြီးပဲရှိလိုက်မယ်ဆိုရင်အာယုံကိုသိနိုင်စွာမရှိတဲ့ရုပ်ခန္ဓာကိုယ်ကြီးရဲ့အာယုံကိုတည်တတ်တဲ့စိတ်ကလေးဒီနှစ်ခုမိုင်းနဲ့ body ဒီနှစ်ခုပေါင်းစပ်ထားတယ်လို့ကြည့်လိုက်လို့ရှိရင်ခွဲပြီးတော့မြင်ရမယ်ဟိုဒါကမိုင်းဒါက body ဒါက mind ဒါက body နဲ့ခွဲပြီးတော့ကြည့်လိုက်လို့ရှိရင်မာဆိုတဲ့အကြိယာပြောက်သွားမိုင်းကိုငါခေါ်လို့လည်းမရဘူး body ကိုငါခေါ်လို့လည်းမရဘူးနှစ်ခုစလုံးပေါင်းစပ်မှအလုံးဖြစ်တာခွဲလိုက်လို့ရှိရင်ဒီခုနှစ်တစ်ခုခွဲထားလိုက်ရင်အလုံးမဖြစ်တော့ဘူးလောကမှာခွဲထားလို့အလုံးဖြစ်တာဒီအများကြီးပဲရှိတယ်ဒီနိုင်ကလေးတွေပဲကြည့်အောင်လေဒီနေ့ကဘက်ထရီဆွမ်းအားနဲ့သွားနေတယ်ဆိုဘက်ထရီချုပ်လိုက်လို့ရှိရင်ရပ်သွားတော့နောက်လက်တံလေးတွေချုပ်လိုက်ရင်ဘက်ထရီရှိတော့လေလက်တံလေးတွေမပါဘူးဆိုအချိန်ကိုမပြောနိုင်ဘူးဟုတ်အလုံးပေါင်းထားတဲ့အခါမှာအလုံးဖြစ်တာခန္ဓာကိုယ်ကလည်းဒီလိုပဲစိတ်နဲ့ရုပ်နဲ့ဟာပေါင်းနေလို့အခုလိုစကားပြောတယ်သွားတယ်လာတယ်လှုပ်ရှားတယ်ဘာလဲအကွက်ဒီလိုဆိုစိတ်ယုတ်ကြည့်တယ်ပေါ့ရိုးဘောလို့ခေါ်တဲ့စိတ်ယုတ်ကြည့်အမေရိကန်မှာရှိတယ်ခေါင်းဆိုင်နေလမ်းမှာထားတာအနာနာသွားရရင်ဒီဝါကန်ဆိုပြီးတော့စကားပြောလိုက်တယ်ဝင်လာတဲ့လူကိုနှုတ်ဆက်တယ်လေစိတ်ယုံကြည်ရှိတယ်အဲစိတ်ယုံကြည်ကသူကဆိုင်ရဆိုင်ရလေးအကုန်ပေါင်းဆက်တာလို့တစားစီဖြုံးလိုက်လို့ရှိရင်ဘာမှအလုံးလုံးမလုပ်နိုင်ဘူးလူလက်ထုတ်တွေရုပ်နဲ့တန်းတစ်ခုပေါင်းတာပေါင်းရတဲ့တစ်ခုကိုခွဲလိုက်တာနဲ့တကယ်နဲ့လူကဘာမှလူတို့ခေါ်စရာလည်းအကြောင်းမရှိတော့အဲ့ဒီလိုအတွင်းအနှစ်ကိုမြင်တာကိုဒါနာမရူပပြည့်စုံတယ်ညာအတ္တတတိကေ knowledge of mind and matter လို့အဲ့ဒါကအမှန်မြင်တယ်လို့ခေါ်ဒီပဒနာညာနဲ့အဲ့ဒီလိုကြည့်အောင်မြင်အောင်လုပ်ရမယ်တဲ့
အဲ့ဒီလိုလုံးဝနိဗ္ဗာန်လမ်းမပေါ်ရောက်မှာအလုံးစုံတော့တန်တရားထဲမှာပဲနေတယ်နိဗ္ဗာန်ဆိုတာမမြင်နိုင်ဘူးနိဗ္ဗာန်လမ်းပေါ်တယ်မတက်နိုင်နိဗ္ဗာန်လမ်းနဲ့အဝေးကြီးပဲအခုလို့အမှန်ကိုမြင်လိုက်ပြီဆိုလို့ရှိရင်တော့နိဗ္ဗာန်ရောက်မှာရောက်ပါပြီဆိုတာကျုံနဲ့နဲ့မြင်လိုက်တယ်ကျုံနဲ့တစ်ခုဆိုင်ရာအကြောင်းတရားတွေကိုတွေးလိုက်တယ်ဒီဟာလည်းအကြောင်းတရားဖြစ်နေတာမဟုတ်ဘူးဘုန်းကြီးတို့တဏ္ဍမဟာဒီလူမှာစိတ်ကလေးတွေဖြစ်နေတာဟာတဏ္ဍကြီးပဲဆိုရင်တော့စိတ်ကငါးပိုက်ထဲမှာရှိတယ်ငါးနှလုံးထဲမှာရှိတယ်အုတ်ောက်ထဲမှာအမြဲရှိနေတယ်လို့ဒီလိုထင်တာမဟုတ်ဘူးသူကအစဉ်ဆုံးမပြတ်ဖြစ်နေလို့ဒါအမြဲရှိတယ်လို့ထင်တာတကယ်ကတော့အမြဲရှိနေတာမဟုတ်ဘူးအကြောင်းနဲ့တိုက်ဆိုင်နေလို့ပေါ်လာ။မရှိဘူးဆိုတော့ဗာနဲ့ကြည့်လို့ရတော့ဆိုရင်စံတရားလေးတစ်ခုပေါ်မှလည်းရှိပေါ့။စံတရားထဲမှာအတန်တွေရှိသလား
။
မရှိဘူးနော်။သို့တော့အဲ့ဒီစံတရားကိုတန်းကျင်တဲ့ပုဂ္ဂိုလ်ဒီပဲဆိုရင်သချင်းတန်လေးမျိုးစုံထွက်လာနိုင်တယ
်။
စံတရားရဲ့အတန်။အဲ့ဒါဘာလို့ထွက်လာလို့ဆိုရင်ခုနအကြောင်းတရားလေးပေါင်းစပ်လို့။စောင်းဆိုလို့ရှိရင်စောင်းမျိုးရဲ့စောင်းအုပ်ရဲ့တိခတ်တဲ့လူရဲ့အဲ့ဒီသုံးခုပေါင်းမှထွက်လာ။ဒီရချင်းချတဲ့ဥပမာမိချစ်ခုလေးသုံးဖို့secret တောင်းတဲ့ gas မိချစ်ကိုချိပေါ့ gas မိချစ်ထဲမှာမိရှိနေတာမဟုတ်ဘူးသို့တော့မိလို့ချင်းနောက်ထပ်အကြောင်းတစ်ခုထပ်ပေးရတယ်အကြောင်းတစ်ခုလူတရားရောက်တာဒီဖြစ်ပြီးတော့ချက်လိုက်တယ်ဆိုတဲ့အကြောင်းတစ်ခုပဲခဲတဲ့မှာလည်း gas ရှိရမယ်ခေါင်းကနှစ်ခုဖြစ်ပြီးတော့ပွတ်တဲ့နေရာရှိရမယ်နောက်ပြီးတော့ဖြစ်ပြီးတော့ပုတ်ပြီးတဲ့ဆွမ်းအားတစ်ခုဝင်ရမယ်သုံးခုပေါင်းလိုက်တယ်ဆိုလို့ရှိရင် gas ထဲကဒီကြရတာ။ဟုတ်။အဲ့ဒါမျိုးပဲကိုယ်စိတ်ထဲမှာအကြောင်းတရားတွေကနေတိုက်နေလို့ကိုယ်ကအကျိုးလေးတွေပေါ်နေ၊စိတ်လေးတွေပေါ်နေတယ်လို့ဒီလိုမြင်ရ။အဲ့ဒါလို့မြင်လိုက်ရင်ဟောအကြောင်းနဲ့အကျိုး။ဘယ်အရာလုံးကြီးဖြစ်အကုန်အကြောင်းနဲ့အကျိုးလေးကြီးပဲဆိုတာကိုအကြောင်းပေါင်းစုပေါင်းပြီးလှုပ်ဆောင်မှအကျိုးတစ်ခုရတယ်ဆိုတာကိုသဘောပေါက်လို့ရှိရင်ဒါကပစ္စယပရိဂဟဉာဏ်လို့ခေါ်တယ်။ဟောအကြောင်းနဲ့ဖြစ်နေတယ်ကတော့မဟုတ်ပါလား။ကိုယ်ဆိုင်ကလည်းပန်းဝရီရဲ့တစ်ပင်လေးပဲကြည့်လိုက်အောင်။အော်မြေကြီးရှိရမယ်၊ရေရှိရမယ်။မြေမရှိဘူး၊ရေမရှိဘူးလို့ဒီပင်လေးမပေါက်နိုင်ဘူး။နော်။အဲ့ဒီအကြောင်းနဲ့အကျိုးလေးတွေကိုအကုန်လုံးပိုက်ချပြီးတော့သိလာမယ်ဆိုလို့ရှိရင်ပစ္စယပရိက္ခဉာဏ်။ဒီနမရူပပရိစ္ဆေဒဉာဏ်နဲ့ပစ္စယပရိက္ခဉာဏ်။အဲ့ဒီနှစ်ခုရပြီဆိုလို့ရှိရင်တော့နိဗ္ဗာန်လမ်းကြောင်းပေါ်မှာရှောက်ဖို့နမပေါ်မှာရောက်သွားပြီလို့ပြောရမယ်။တမက်ကပြောမယ်ဆိုရင်ဒါဘုရားဘာသာအစစ်ဖြစ်ပြီအဲ့ကြမ်းတော့အမှန်မြင်ပြီဆိုရင်ဘုရားဘာသာအစစ်ဖြစ်ပြီလို့ဒီလိုယူဆရတာဒါကြောင့်မလို့လူဘဝမှာအခြေခံအားဖြင့်တော့အမြင်မှန်မှုလို့လေခုနလုံးတဲ့မလုံးတဲ့ဆိုတာကိုဖွဲ့ချသိတဲ့အမြင်မှန်တစ်ခုရှိလို့လေကံတရားနဲ့ပတ်သက်ပြီးတော့အမြင်မှန်ရမယ်နောက်ပြီးတော့နိဗ္ဗာန်ကိုရကြတယ်ဆိုရင်တော့ဒုက္ခတွေအားလုံးလွတ်တဲ့ချမ်းသာဒုက္ခရကြတယ်ဆိုရင်တော့အမှန်တိုင်းမြင်မှုလိုပဲ။အမှန်တိုင်းမြင်မှလာရင်သူကဒီမှားရတဲ့အယူဆတရားကိုဖယ်ရှားပြီးတော့တွေ့တာမှုတွေကိုဖယ်ရှားနိုင်တယ်။တွေ့တာမှုတွေကိုဖယ်ရှားမှသောကဆိုတာဖယ်ရှားနိုင်တယ်။သောကကင်းမှစိတ်နှလုံးဆိုတာငြိမ်းချမ်းတယ်လို့နော်။မဆန်ရှိုံနဲ့သောကကင်းတယ်မဟုတ်ဘူး။အလုံးကအစဉ်ပြေုံနဲ့သောကကင်းတယ်မဟုတ်ဘူး။သားရီတမီးတွေကြီးသွားပြီသူ့လုံးတဲ့သူဖြစ်ရင်ငါတော့အေးဆေးလေးပဲတော့ကမရှိတော့ဘူးလို့ထင်တယ်မဟုတ်ဘူးတော့ကရှိနေမှာပဲเนาะတွေ့တာရှင်ရှိနေတာပဲเนาะအဲဒီချိုးအထင်တယ်သူဟာလောကကြီးအစဉ်ပြေပစ္စည်းတွေအစဉ်ပြေဝင်ဝင်ဖြောက်နေတော့ကမရှိဘူးရှိတာပဲအဲဒီပုံပေါ်တော့ကရှိနေမှာအဲ့တော့တော့ကဘာကြောင့်ရှိတာလဲဆိုတွေ့တာလို့ရှိတွေ့တာတဲ့နေရာမှာတော့ကရှိနောက်ဆုံးဘယ်မှမရှိကိုယ့်ကိုယ်ကိုတော့ကဖြစ်မှာပဲယောဂပြင်လိုက်တော့ကဖြစ်တာပဲကူလာတာစိတ်အဲ့ဒီလိုတောကတွေငိမ့်တော်မှုဆိုတာကျတော့အတွေ့အကြုံကိုဖြောင်းပါပေးရတယ်။ပြန်တာမှုကိုလျှော့ချလိုက်ရင်တောကလည်းလျော့ကြပါမှာပဲ။စဉ်းစားကြည့်ပေါ်ကိုယ်မပိုင်တဲ့ပစ္စည်းတွေမကူဘူး။ကိုယ်နဲ့မဆိုင်တဲ့ပုံကိုယ်တွေအတွက်မကူဘူး။ကိုယ်နဲ့ဆိုင်တဲ့လူတွေကကူတယ်။ကိုယ်ပိုင်တဲ့ပစ္စည်းတွေကကူတယ်။ဒါကိုကြည့်လိုက်ရင်ပြန်တာမှုပေါ်မှာတောကလာတယ်ဆိုတာသင်စားတယ်နော်။အဲ့ဒါကြောင့်မို့လို့ဒီတောကငြိမ်းပြီးတော့ချိန်ချမ်းချမ်းသာတာနေနိုင်ဖို့ဆိုတာအမှန်တမ်းမြင်ဖို့လိုအပ်ပါလေအမှန်တမ်းမြင်ရမယ်အမြင်မှန်ကိုလက်ခံပြီးအချိန်ခံပြီးအမှန်တမ်းမြင်ခြင်းဖြင့်တဏှာထဲမှာချမ်းသာတာနေရပြီးတော့နောက်ဆုံးတဏှာရဲ့ဘုဆင်းရဲ့တို့ရောက်ရနိဗ္ဗာန်ချမ်းသာဖို့ဒီလမ်းတစ်လမ်းဖြင့်လူတိုင်းလူတိုင်းအားရှောက်လမ်းပြီးတော့နောက်ဆုံးမှာတကယ်
ပါဖက်ဖြစ်တဲ့ပြီးွားတဲ့နိဗ္ဗာန်ချမ်းသာကိုရောက်ရှိနိုင်တယ်လို့ကိုစီကောင်ကသိပြီးတော့နိဗ္ဗာန်ချမ်းသာတိုင်အောင်ကျင့်ကြံကြိုးကိုအားထုတ်နိုင်ကြပါစေကုန်သတည်း
။